ော့ပမလွတ်လိုက်ရေးတံတော် BIA ဖွဲ့စည်းတဲ့အကြောင်းပြောပြပါမယ်။မိမိတို့တွေဂျပန်ပြည်မှာနှစ်ဝက်လောက်စစ်ပညာသင်ကြားပြီးနောက်1942ခုနှစ်ဒီဇင်ဘာ26ရက်နေ့မှာထိုင်းနိုင်ငံဘန်ကောက်မြို့မှာပမလွတ်လိုက်ရေးတံတော် BIA ကိုသခင်အောင်ဆန်းအမှုပြုတဲ့ရဲဘော်၃ချိတ်ဝင်များနဲ့ဖွဲ့စည်းတည်ထောင်ခဲ့ကြပါတယ်။အဲ့ဒီနေ့ကအကြောင်းအရာတွေကိုမိမိရဲ့မှတ်တမ်းထဲမှာရေးထားတာတွေကတော့ဗမာပြည်ရဲ့1300ပြည်နယ်ချဲ့ဆန့်ကျင်ရေးအရေးတော်ပုံကြီးကကျွန်တော်တို့မြန်မာအမျိုးသားတွေကိုတင်ငန်းစာတရားပေးခဲ့၏၎င်းမှာကိုလိုနီနယ်ချက်စနစ်တိုက်ပွဲတွင်နိုင်ငံရေးသက်သက်ဖြင့်အောင်ပွဲမရနိုင်လက်နက်ကင်တိုက်ပွဲနှင့်အထောက်အကူပြုမှသာပြီးစီးနိုင်မည်ဖြစ်သည်ထို့ကြောင့်နယ်ချက်ကိုလိုနီစနစ်မှလွတ်လပ်ရေးတိုက်ပွဲဆင်နွှဲရန်အတွက်အမျိုးသားလက်နက်ကင်စစ်တပ်ထူထောင်ဖွဲ့စည်းရန်ဤအခေတ်အမျိုးသားတာဝန်ကျွန်တော်တို့မျိုးဆက်အပေါ်ကျရောက်လာပြီ6လက်မှရှည်သောတမြောင်ပင်ကင်ခွင့်မရခဲ့သောမြန်မာအမျိုးသားတို့အဖို့လက်နက်ကင်တပ်ဖွဲ့စည်းရန်မှာထိုစဉ်ကစဉ်းစားမရလောက်အောင်ခက်ခဲလှသောပြဿနာကြီးတစ်ရပ်ဖြစ်သည်ထိုရာဇဝင်သည့်ရေးသားရန်တာဝန်ကကျွန်တော်တို့ခေတ်သို့ကျရောက်နေပြီသခင်အောင်ဆန်း၏စွန့်စားကောင်းဆောင်မှုဖြင့်1942ခုနှစ်တွင်ဤတာဝန်ထမ်းဆောင်ခဲ့ပြီလို့ရေးသားထားပါတယ်။နောက်မိမိတို့လွတ်လပ်ရေးရတဲ့အထိဆုံးငန်းနိုင်တိုက်ပွဲဝင်သွားပါမယ်လို့သစ္စာအဋ္ဌထံပြုပြီးငွေဖလားတစ်လုံးနဲ့လက်မောင်းသွေးတွေဖောက်ထည့်ကြပြီးတော့သစ္စာရည်တောက်ခဲ့ကြပါတယ်။အဲ့ဒီနေ့ကမိမိတို့အားလုံးအတော်ပျော်ရွှင်ကြည်ညူးမိခဲ့ကြပါတယ်။ကိုလိုနီဖြစ်ခဲ့တဲ့နှစ်ပေါင်းတရာအတွင်းအဆက်ပြတ်နေခဲ့တဲ့မြမအမျိုးသားတက်မတော်ကြီးကိုထူထောင်နိုင်ကြပြီစစ်ပညာတွေလည်းတက်ခဲ့ပြီလက်နဲ့လည်းရှိနေပြီမကြပြီလွတ်လပ်ရေးအောင်ပွဲကြီးရတော့မယ်လို့မျှော်မှန်းပြီးပျော်ရွှင်ခဲ့ကြပါတယ်မိမိတို့ကအဲ့ဒီတုန်းကထိုင်းကိုရောက်ရှိနေတဲ့ဗမာတွေရှမ်းတွေရှမ်းထိုင်းကဗျားတွေကိုအင်္ဂလိပ်နယ်ချက်ဆန့်ကျင်ရေးတွေဟောပြောပြီးတပ်သားတွေစုပြီးထားတဲ့အတွက်အဲ့ဒီအခါနာမှာအဲ့ဒီစစ်သားတွေပါနေပါတယ်တချို့ဟာပမာပြည်ကမျိုးချစ်မြန်မာလူကြီးများရဲ့အဆက်အနွယ်များဖြစ်ပါတယ်။အင်္ဂလိပ်လက်အောက်မနေချင်လို့ထိုင်းဘက်ထွက်လာနေသူများပါ။သူတို့ကသူတို့သားတွေကိုငါတို့ကိုစားအင်္ဂလိပ်နယ်ချက်ကိုသွားတိုက်ကြကြီးဆိုပြီးမိမိတို့တပ်ထဲထည့်ပေးလိုက်သူများဖြစ်ပါတယ်။အဲ့ဒီအခါနာမှာမိမိမမေ့နိုင်တဲ့မြင်ကွင်းတစ်ခုကတော့ရဲဘော်တွေတောက်ကြစားကြကကြခုံကြနဲ့တချို့ကဘူချုပ်အောင်ဆန်းကိုဝိုင်းထမ်းပြီးကကြခုံကြပါတယ်။ကိုယ်ရုပ်လည်းလူအုပ်ကြီးပေါ်မှာမြောက်လိုက်ကြလိုက်ဖြစ်နေပါတယ်။အဲ့ဒီနောက်မိမိတို့တွေဘုံနံမင်းများခိုင်ယူကြပါတယ်။အဲ့ဒီအချိန်ကစလို့မိမိလည်းဘိုးကျော်စောလို့နာမည်ခိုင်ယူထားခဲ့ပါတယ်။နောက်နေ့ကစပြီးတက်အချို့ဗမာပြည်တဲ့စတင်ထွက်ခွာသွားကြပါတော့လေ။ BIA တပ်ဖွဲ့များဟာ1942ခုနှစ်နှစ်ဆန်းကစလို့ဗမာပြည်အတွင်းကိုမော်လမြိုင်စစ်ကြောင်းဒဝဲစစ်ကြောင်းဒီကြောင့်ဒီစကြောင်းစသဖြင့်စကြောင်းအတီးတီးခွဲပြီးခြစ်တက်ဝင်ရောက်ခဲ့ပါလေအတွင်းသဘုံဖွဲ့ဖို့ပြည်တွင်းကြံခဲ့တဲ့မြေရောက်တော်လှန်ရေးကောင်းဆောင်များစီကိုလည်းရဲဘော်တချို့ကိုလွှတ်ထားပြီးဖြစ်ပါလေမိမိရဲ့တက်ခွဲတာနောက်ခံတက်အဖြစ်နောက်ဆုံးမှဗမာပြည်တွင်းဝင်ရောက်ရပါတယ်မိမိတို့တက်မှာတက်သားတဲ့အများအပြားဟာဗမာစကားတောင်မတက်ကြတဲ့ထိုင်းနဲ့ထိုင်းရှာများဖြစ်ကြပါတယ်ဗမာစကားတက်တဲ့တက်သားတဲ့များကိုတော့လက်ထောက်တမှုများမိမိကိုယ်ရန်ရဲဘော်များအဖြစ်မိမိအနာခေါ်ယူထားပါတယ်မိမိတို့တပ်ဖွဲ့မှလက်နဲ့အပိုးအစ်စ်တရားစင်ကိုလည်းတစ်တာနှလုံးနဲ့ထည့်ပြီးသိယူလာပါတယ်။နောင်တတိုးချဲ့တဲ့အခါသုံးဖို့ဖြစ်ပါတယ်။အဲ့ဒီလက်နဲ့တွေလိုချင်လို့မိမိကိုတတ်ပြီးတက်ကိုအပိုင်စီးဖို့လုပ်တဲ့ထိုင်းတပ်သားတချို့ကိုလည်းလမ်းမှာဖြေရှင်းခဲ့ရပါသေးတယ်။လမ်းခီးကလည်းအတော်ပင်ပန်းကြမ်းတမ်းပါတယ်။ဒီလိုနဲ့မိမိတို့တပ်ဖွဲ့ဗမာပြည်တွင်းဝင်ရောက်ခါတန်လွင်မြစ်စစ်တောင်းမြစ်အပါအဝင်မြစ်ချောင်းအသွဲသွဲကိုဖြတ်တန်းပြီးပထမဆုံးဗမာရွာကြီးဖြစ်တဲ့ကွင်းစိတ်ဆိုတာကိုစတင်ရောက်ရှိသွားပါတော့တယ်။ဖာပုံမြို့အောက်သားမှာရှိပါတယ်။ရွာသူရွာသားတွေဟာဝန်တာအာရချက်ပြုတ်ကျွေးမွေးကြပါတယ်။အဲ့ဒီကမှပဲခူးမန္တလေးကားလမ်းပေါ်မှာရှိတဲ့တာဆုံဆိုတဲ့ရွာကိုရောက်ပါတယ်။အဲ့ဒီကမှပဲခူးလှဲခူးနဲ့နောက်ဆုံးရန်ကုန်မြို့ကိုပြန်ရောက်ရှိလာပါတော့တယ်။အင်္ဂလိပ်တပ်ဖွဲ့များကလည်းဘယ်နေရာကမှမခုခံဘဲနဲ့အထက်ဗမာပြည်ကတဆင့်အိန္ဒိယကိုအောင်မြင်စွာဆုတ်ခွာသွားပါတော့တယ်။မိမိတို့ရန်ကုန်ရောက်ပြီးကန်တော်ကြီးဘုတ်ကလပ်မှာတပ်ဆွဲထားတာပါ။အ နိုင်ငံမျိုးထဲမှာလူသိမ့်မရှိပဲကျိုးရိုးကျဲတဲ့ပဲကြံပါတယ်မိမိတို့တပ်ဖွဲ့ကလည်းရဲဘော်များဘုတ်ကလတ်ထဲဝင်ပြီးရှာကြဖွေကြနဲ့တချို့လဲအင်္ဂလိပ်မတွေဝတ်တဲ့ကားဝင်ရှည်ကြီးတွေညှက်မွေးနဲ့အုတ်ထုပ်တွေရှာတွေ့ပြီးကောက်ဝက်လာတာတွေလည်းငိုအားထည့်ရဲအားဆန်အဖြစ်တွေ့ရပါတယ်အင်္ဂလိပ်တွေကန်တော်ကြီးတွေချပြီးဖွက်ထားတဲ့အကောင်းစားအရက်တွေတချို့ကရှာတွေ့လို့မူးကြယူကြတာတွေလည်းရှိပါတယ်တချို့ရဲဘော်တွေကလည်းတရိတ်ဆန်ယုံတွေကတရိတ်ဆန်တွေကိုတွားပြီးကြက်ခတ်ယူလာပြီးတော့ဟင်းချက်စားတာတွေလည်းရှိပါတယ်မိမိတို့1940ခုနှစ်အစောပိုင်းကဂျပန်ကိုစစ်ပညာရှင်သွားခဲ့ပြီး1942ခုနှစ်ဆန်းမှာတော့မသိမပြောက်မထိမခိုက်နဲ့ဗမာပြည်ကိုကောင်းစွာပြန်ရောက်လာပြီးမို့ဝမ်းသာနေမိပါတယ်ဘုံမှုချုပ်ကောင်းကျော်စောရဲ့အထုပ်ပတ်တီကိုအပိုင်းကြီး5ပိုင်းခွဲတင်ဆက်နေရမှာအခုပထမပိုင်းကိုအခန်းငယ်များခွဲပြီးတင်ဆက်လို့ပြီးဆုံးသွားပါပြီရှေ့လာမယ့်အပတ်ကစပြီးတော့ဒုတိယပိုင်းကိုအခန်းငယ်များခွဲပြီးဆက်လက်ပြီးတင်ဆက်ပါမယ်